ဆက်လက်ထုတ်လွှင့်ပေးမယ့်သတင်းကတော့မြန်မာနိုင်ငံမှာလူသိများတဲ့ရှင်းနေတယောက်ဖြစ်တဲ့တရားလွတ်တော်ရှင်းနေဒေါ်ရွတ်နုအောင်ကို PDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအမှုဖွင့်စစ်ဆေးနေတယ်လို့သူ့ရဲ့မိတ်ဆွေက VOE ကိုပြောပါတယ်ဒီအကြောင်း Mike Engine နိုင်ကပြောပြပေးမှာပါ
တရားလွတ်တော်ရှင်းနေဒေါ်ရွတ်နုအောင်ကိုပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီဘက်ကဖမ်းဆီးသွားပြီးတဲ့နောက်တည်သူကာကွယ်ရေးတပ် PDF ကိုငွေကြေးထောက်ပံ့တယ်ဆိုကထောင်ဒဏ်တစ်သက်ထိအမြင့်ဆုံးချမှတ်နိုင်တဲ့အကြမ်းဖက်ဥပဒေပုံမှန်50ညနဲ့အမှုဖွင့်လိုက်ပါတယ်ဒေါ်ရွတ်နုအောင်ကိုဧပြီလ28ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခဲ့တာပါNLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုကြီးတွေအတွက်အို့ဖို့ထောင်တွင်သွားရောက်အမှုလိုက်ပြီးအခုလိုဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမှုဖွင့်ခံရတာနဲ့ပတ်သက်လို့ဒေါ်ရွတ်နုအောင်ရဲ့ရင်းနှီးသူတယောက်က VOA ကိုအခုလိုပြောပါတယ်
။အခု90ညနဲ့ရမန်ကြီးသွားပါတယ်ဆိုရင်မှအဲ့ဒါကမန္တလေးမှာရှိနေကိုစီတူလေးကိုပြီးသွားတယ်။ပြီးသွားလို့စစ်ကြောကြီးမှာရှိနေကိုစီတူလေးကိုသူစစ်ကြောပြီးတော့အဲ့တဲ့နဲ့သူကကိုရောရွနုအောင်ကိုခေါ်လာ။ဟိုဟာပေါ့သူတို့ထောက်ပံ့ပေးတဲ့ဒေသကြီးကဘယ်နှသိန်း၊ဒေသကြီးက၅ဘောက်တက်သိန်း။အဲ့ဒီချက်ကြီးနဲ့သူကဆန်းနာကြမှာ။အခုဂျမန်ယူနီဆိုတော့ထောက်မှာပဲထားမှာပါ။ဒါကြိုးကြီးရနေတော့ဂျမန်ယူတဲ့အဲ့ချုံနေကြည့်ပြီးထောင်ထုတ်ပို့လာပါဆန်းမှာ။ကျွန်တော်ဒီအခွင့်ထုံးမှာကျွန်တော်ပြီးရမှာဆန်
း။ပုံမှန်50ညဆိုတာအကျန်းဖက်ဥပဒေတစ်ခုဖြစ်တယ်လို့လက်ရှိမှာပြဋ္ဌာန်းထားတာပါဒီပြဋ္ဌာန်းထားချက်အရအကြမ်းဖက်မှုဖြစ်စဉ်အတွက်ငွေကြေးထောက်ပံ့တဲ့သူဆိုရင်ဒီပုံမှန်နဲ့တရားစွဲဆိုဖို့ပြဋ္ဌာန်းထားပြီးပြစ်မှုထင်ရှားစီရင်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်တသက်ထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်တရားလွတ်တော်ရှိနေဒေါ်ရွတ်နုအောင်ဟာဒေါက်တာစောမြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်နေဆိုတဲ့အမှုနဲ့အာဂရိလိုက်စားမှုတွေ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နဲ့စွမ်းရင်ဝင်ကြီးဦးစာနီအောင်ရဲ့အမှုတွေအပြင် NLD ပါတီရဲ့နာယကဦးဝင်းထိန်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်2019ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက်နှစ်နှစ်ကျော်မိန်းကလေးငယ်ဗစ်တိုးရီယာရဲ့လိင်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာဒေါ်ရွတ်နုအောင်ဟာအမှုလိုက်ပေးခဲ့သူရှေ့နေတယောက်ဖြစ်ပါတယ်။အခုချိန်ထိသူ့ရဲ့ကျန်းမာရေးနဲ့သူ့ရဲ့အမှုကိုဘယ်တော့စတင်စစ်ဆေးမလဲဆိုတာကတော့မသိရသေးပါဘူးရှင်။